မနေ့ကဒေါ်ဆန်းစုကြည်ပြောကြတဲ့နှစ်တစ်ကူမိန်ကွန်းမှာပြည်ရင်းငင်းရဲ့အလေးပေးဆောင်ရွက်သွားမယ်လို့ပြောကြလိုက်တဲ့အချိန်မှာပဲရခိုင်ပြည်နယ်မှာတော့ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားတကြအတက်ရဲ့အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံပြည်သူတွေကြောက်လန့်နေကြပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းချေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါတကြံကာလနှစ်ကူးပြောင်းချိန်မှာရခိုင်ပြည်နယ်အတွင်းမှာတော့ဒေသအတွင်းလှုပ်ရှားနေတဲ့ရခိုင်တပ်မတော် AA အမှတ်နှစ်စစ်တေသတပ်ဖွဲ့တွေနဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်ရတိတ်တောင်နဲ့ကြောက်တော်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲချိန်တွေနဲ့ပတ်သက်လို့ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာကတော့နှစ်ကျင်းနှစ်နေရာမှာဖြစ်တာနေရာကတော့အဲ့ဒီရတိတ်တောင်မြို့နယ်ကအဲ့ဒီလောရမတောင်ကမှဖြစ်တာတကယ်ရဲ့မြေလီပိုင်းမှာထားပြီးတော့ပုံသားကျောင်းမြို့နယ်နဲ့တောက်တုံမြို့နယ်အစအဲ့ဒီမှာဒီနတ်တရေဆိုတဲ့ဇာနာမှာဖြစ်ဖြစ်တယ်နတ်တရေဇာနာမှာဖြစ်တဲ့တိုက်ပွဲမှာတော့ဒီမြမတပ်မတော်ကနေဒီခလာယာနှစ်တုံးနှစ်ဖြစ်တဲ့ခြေဆိုင်ကိုလေအဲ့ဒီကသူတိုက်ရင်မှုဘုံမှုမျိုးမင်းထွားအဲ့မှာကြားသွားတယ်နောက်ပြီးတော့တခြားအရာရှိစစ်တီတွေပေါ့လေအဲ့မှာသူတို့ကအကျဆုံးများသွားတယ်ဟောကျွန်တော်ဘက်ကတော့တက်ရမဟုတ်ဘူးသူတို့ကနေကျွန်တော်တို့ရှိတဲ့နေရာကိုထိုးဖောက်ပြီးတော့အတာအပြင်းဝင်ရောက်လာတော့အဲ့မှာဖြစ်တဲ့မှုကဖြစ်တာ
ရခိုင်ပြည်နယ်ဘုံကျွန်းမြို့နယ်နဲ့ရတိတ်တာမြို့နယ်အစလောရမတောင်တန်းကအောမရတောင်တန်းနဲ့ဘုံကျွန်းမြို့နယ်ကြောက်တော်မြို့နယ်အစရိုးချောင်းထက်နတ်တရဲကျေးရွာနီးနှစ်နေရာတိုက်ပွဲဖြစ်ပွားခဲ့တာပါဧပြီလ16ရက်နေ့ကဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲမှာမြမတပ်မတော်ဘက်ကအရာရှိကြီးတွေပါဝင်ထိခိုက်မှုများပြားတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုခဲ့ပြီးမြဲလဲတိကျအတည်ပြုချက်တော့မရရှိခဲ့ပါဘူးနှစ်ဆန်းတရက်နေ့ထိတော့မြမတပ်မတော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေစေလို့လည်းခိုင်တုကကဆိုပါတယ်အခုလိုနှစ်ဖက်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကြားမှာကြောက်လန့်မှုတွေရှိနေတယ်လို့ကြောက်တော်မြို့နယ်ဒေသခံဥစော်ဝင်းကပြောပါတယ်ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့ဟာ2014ခုနှစ်မတ်လနဲ့ဧပြီလကတည်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီး2016ခုနှစ်ဇန်နဝါရီလဇန်ပိုင်းမှာဒေသတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်တန်တရာကျေးရွာနဲ့ကြောက်တော်မြို့နယ်ဘာဤကျေးရွာသား300ကျော်ဟာနေရကိုဆုတ်ခွာပြီးတော့မြောက်ဦးမြို့နယ်ကကြည်ယာပြင်စေတီတောင်ကြောက်တော်မြို့နယ်ကရွာမပြင်ကျေးရွာတွေမှာစစ်ပြေးထုတ်ခတ်တဲ့အဖြစ်ခုတ်လုံနေကြရပါတယ်ဒီစစ်ပြေးတွေကိုယာယီနေအိမ်တွေဆက်လုပ်ပေးတာပြီးကုညီဆောက်ရှောက်ထားရစေလို့ကြောက်တော်မြို့နယ်ဒေသခံဥစော်ဝင်းကခုလိုပြောပါတယ
်သူတို့ဘာမှပြင်ကြွာစွင်ဘေးမှာတင့်အေးနဲ့ဆောက်ပြီးတော့ချထားတယ်ကျွန်တော်တို့မကြောက်ဘူးကပေါ်ပြီးကုညီဖြစ်ပါတယ်သူတို့နေရက်ကိုပြင်လို့မရတော့ဘူးလေပြင်မခိုင်းတော့ဘူးသူတို့ကလည်းဆုတ်ဆုတ်လာတော့မပြောနဲ့တော့သူတို့တွေပြောလဲတော်တော်လေးကိုအချိန်ကြီးစိုးနေ
မြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲပြီးအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတည်လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပြည်ကရဆင်းရေးငင်းချင်ရေးလုပ်ငန်းစဉ်ပိုင်းတွေမှာကြေကြေပြန့်ပြန့်လှုပ်ဆောင်လာနိုင်လိမ့်မယ်လို့တိုင်းရင်းသားဖွဲ့တွေကမျှော်လင့်နေကြတာပါမနေ့ကလည်းနိုင်ငံတော်တမရဥထင်ကျော်ရဲ့အမိန့်နဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးခဲ့ရမှာရခိုင်တမတော်နဲ့ဆက်ဆက်ပြီးအဖမ်းဆီးခံရသူ၄ဦးလည်းလွတ်မြောက်လာခဲ့ပါတယ်။နိုင်ငံတော်တမရရဲ့လွတ်ငင်းချမ်းသာခွင့်လှုပ်ဆောင်ချက်အပေါ်မှာတော့ရခိုင်တမတော်အနေနဲ့ထောက်ခံကြိုဆိုတယ်လို့ပြန်ကြားရေးတာဝန်ခံခိုင်တုကကဆိုပါတယ်။ရခိုင်တမတော်ဟာ KNU ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်အတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့မြမတမတော်နဲ့လည်းစီရေးပฏิပက္ခပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းငင်းချမ်းနိုင်ဖို့အတွက်ရခိုင်တမတော်အနေနဲ့လက်နက်စွန့်လွှတ်ဖို့ပြည်နယ်အစိုးရကနေဖေဖော်ဝါရီလ9ရက်နေ့မှာကမ်းလှမ်းခဲ့ပေမဲ့ရခိုင်တမတော်ဘက်ကနေလက်မခံခဲ့ပါဘူး။ရခိုင်တပ်မတော် AA ဟာမြန်မာစိုးရဖွဲ့ကနေ NCA ခေါ်ဒီပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးသူဖို့လက်မခံသေးတဲ့အဖွဲ့တစ်ခုဖြစ်နေတယ်လို့တိုင်းဒေသလက်နက်ကိုင်ဖွဲ့ UNSC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။